ယူနိုင်ငံစီချန်ပြည်နယ်ကတောင်တူထက်တဲ့စင်မိုကြီးရွာမှာမြေပြိုကျရာကနေရောက်ပြီးတော့တိတ်ဆုံးတဲ့သူ15ယောက်ထက်မနည်းရှိနေပြီးတရားကြော်ပျောက်ဆုံးနေတဲ့အကြောင်းနဲ့အင်ဂျင်62လုံးလောက်မြောက်ကိုမြုပ်သွားတဲ့အကြောင်းတရုတ်အစိုးရအနာဘန်တွေကပြောပါတယ်။အဆိုးဝါးဆုံးတဘာဝဘေးအန္တရာယ်ကျရောက်ခဲ့တာကိုကြုံပြန်ကင်တွယ်ဖို့အတွက်အရေးပေါ်ဆောင်ရွက်ချက်တွေလှုပ်ဆောင်နေတဲ့အကြောင်းဒေသခံကအစိုးရကကြေညာချက်ထုတ်ပြန်ပြောပါတယ်။ရဲစစ်သားနဲ့အရက်သားတွေပါဝင်တဲ့လူ1000ကျော်ဟာကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေပြီးတော့သောတုံးတွေနဲ့အပြက်စည်းပုံတွေအောက်ကနေအသက်ရှင်ကျန်ရစ်တွေကိုကယ်ဆယ်နိုင်မှုမနာရန်ဆောင်ရွက်နေတဲ့အကြောင်းအနာဗန်တွေကပြောပါတယ်။ဘူရိုသာမြေတုဆက်ကြီးတွေဆက်ရံတရားကြီးတွေနဲ့သောတုံးကြီးတွေကိုဖယ်ရှားနေတဲ့အချိန်တွေမှာပဲရွာသားတွေနဲ့စစ်သားတွေကလည်းကိုယ့်လက်ကိုယ်သုံးပြီးတော့သောတုံးတွေကိုဖယ်ရှားနေကြပါတယ်။နေဝင်ပြီးသွားတဲ့နောက်မှာလည်းကယ်ဆယ်ရေးဝန်ထမ်းတွေဟာမီးကြီးတွေကိုထိုးပြီးတော့ဒီရှောက်ခွေးလုပ်ငန်းတွေကိုဆက်လက်လုပ်ဆောင်နေကြပါတယ်။ဝါချူရဒီတာမှာမြင်လုပ်ခဲ့တဲ့ဖြစ်ရပြီးအခုမြေပြုံမှုဟာဒီဒီတာမှာအဆိုးဝါးဆုံးသဘာဝပေးချရောက်တာဖြစ်တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်နေသူတူကပြောပါတယ်။စီချွမ်းခရိုင်ဝါချွမ်းမြို့မှာ2008ခုနှစ်တုန်းကထိခဲ့တဲ့ငလင်းကြောင့်လူပေါင်း18,000တိဆုံးခဲ့ရတာဖြစ်ပါရဲ့ရှင်။